ကရင်ပြည်နယ်ထဲမှာမြန်မာစစ်ဖက်တပ်ဖွဲ့တွေကပဲပေါင်းစုံကနေအကြီးအကျယ်ထိုးစစ်ဆင်လာမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့အတွက်နိုင်ငံတကာအတိုင်းအဝိုင်းကကြားဝင်ဆောင်ရွက်ပေးဖို့ KNU အမျိုးသားအစည်းအရုံးကအင်္ဂါနေ့မှာတိုက်တွန်းတောင်းဆိုလိုက်ပါတယ်။စစ်အုပ်ချုပ်ရေးပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြသူတွေကိုမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနှိမ်နင်းနေတယ်လို့တစ်ဖက်မှာလည်းတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေလည်းပေါ်ပေါက်နေတာပါ။မြန်မာစစ်တပ်ကလေကြောင်းကနေပါထိုးစစ်ဆင်နေတဲ့အတွက်ကရင်ပြည်နယ်ထဲကပြည်သူထောင်နေကြီးထိုင်းနိုင်ငံဖက်ထွက်ပြေးနေရပါတယ်။ KNU တပ်ဖွဲ့ကလည်းမြန်မာစစ်တပ်ကဘက်ပေါင်းစုံကနေအကြီးအကျယ်ထိုးစစ်ဆင်လာရင်ရင်ဆိုင်တိုက်ခိုက်ဖို့ပြင်ဆင်ထားတယ်လို့မတ်လ30ရက်နေ့မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။ကုမြေကိုရီနဲ့ကရင်လူလူရဲ့ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကိုအကာအကွယ်ဖို့အတွက်မြန်မာစစ်တပ်ကိုရင်ဆိုင်ရုံးကလွှဲပြီးတော့ရွေးချယ်စရာမရှိဘူးလို့လည်း KNU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အရသာအစိုးရစီကတရားမဝင်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုအတိအမှန်မပြုဖို့စစ်ရေးနဲ့စီးပွားရေးအလုံးကိုဖျက်တောက်ဖို့လဲ KNU ကနိုင်ငံတကာကိုတောင်းဆိုထားပါတယ်။ကချင်ပြည်နယ်ထဲမှာလဲကချင်လက်နက်ကိုင်တပ်ဖွဲ့ KNA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပေါ်ပေါက်နေတာပါ။ဆန္ဒပြပြည်သူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားသုံးနေနေတာကြောင့်ကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ရာနဲ့ချီတဲ့ပြည်သူတွေတိတ်ဆုံနေရတာကိုအပြင်းထန်ရှုံ့ညကြောင်းတိုင်းရင်းသားလက်နက်ကိုင်တုံးဖွဲ့ကလက်တလုံးကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။ညီနောင်မဟာမိတ်တုံးဖွဲ့ဖြစ်တဲ့ရခိုင်လက်နက်ကိုင် AA ၊ကိုကံလက်နက်ကိုင် MNDAA နဲ့တအောင်းလက်နက်ကိုင် TNLA တို့ကမြန်မာစစ်တပ်ရဲ့အကြမ်းဖက်ပစ်ခတ်တပ်ဖြတ်မှုကိုမရက်ရင်တော့ຫນွေဦးတော်လိုင်းရဲ့ဆင်နွှဲနေကြတဲ့တိုင်းရင်းသားလူမျိုးပေါင်းစုံတို့ဖက်ကမိမိကိုယ်ကိုခုခံကာကွယ်ရေးအတွက်ရပ်တည်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။